တယံဇာတသူဖော်ရေလုပ်ငန်းတွေပွင့်လင်းမြင့်တာမှုရှိမရှိစောင့်ကြည့်လေ့လာနေတဲ့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့ဒေသဆိုင်ရာအာဏာပိုင်တွေရဲ့ချင်းချောက်မှုတွေဟန်တာမှုတွေနဲ့ရင်ဆိုင်နေရတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုလိုက်ပါတယ်အဆိုရအနေနဲ့အောက်ခြေအုပ်ချုပ်ရေးအာဏာပိုင်တွေကို
EINDIအဖွဲ့ဝင်လောင်းနိုင်ငံဖြစ်လာတဲ့မြန်မာနိုင်ငံမှာအရက်ဖက်အဖွဲ့စည်းတွေရဲ့စောင့်ကြည့်လေ့လာမှုကဏ္ဍကိုချိန်ချောက်မှုတွေဟန်တာမှုတွေရှိနေတယ်လို့ EINDIအသဘာဝတရားစာတထုတ်ယူမှုပွင့်လင်းမြင်သာမှုသုံးပွင့်ဆိုင်ညွန့်ပေါင်းအဖွဲ့မှာပါဝင်တဲ့အရက်ဖက်အဖွဲ့စည်းတွေကပြောလိုက်တာပါပြည်သူတွေအနေနဲ့မြန်မာနိုင်ငံရဲ့တရားစာတွေဘယ်လိုထုတ်ယူသုံးစွဲနေတယ်ဆိုတာကိုပွင့်လင်းမြင်သာစွာသိရှိဖို့လိုအပ်တဲ့အတွက်အစိုးရအရက်ဖက်အဖွဲ့စည်း
အဆိုရအနေနဲ့သဘာဝတရားစာတထုတ်ယူလုပ်ငန်းစဉ်တွေမှာအင်တိုက်အားတိုက်ပါဝင်ဖို့အရက်ဖက်အဖွဲ့စည်းတွေကတိုင်းတွန်းလိုက်ပါတယ်။ EINDI လုပ်ငန်းစဉ်တွေအကောင့်ထယ်ဖော်ရေးလုပ်ငန်းတွေမှာအဆိုရအနေနဲ့အားနည်းချက်တွေကိုပြပြဖို့လိုအပ်တယ်လို့ရှင်းစစ်ရှင်းမျိုးဆက်ပွင့်လင်းလူအဖွဲ့စည်းက6ထုံးမြောင်ကပြောပါတယ်။အခုဆိုလို့ရှိရင်ကျွန်တော်ခုနပြောထားတဲ့ပြည်နယ်တိုင်းဒေသကြီး9 ောတူပြီးတော့ရွေးလိုက်တာဒါပေမဲ့ဒီရွေးချယ်လိုက်မှုကိုအဲ့ဒီဒေသ6တရာစလုံးမှာမင်းမင်းဆန်းဆန်းဆောင်ရွက်နိုင်ဖို့ကိစ္စကြတော့အစိုးရဘက်ကပဲထပ်ပြီးတော့အစိုးရစီမှာတင်ပြရတာပြီးခွင့်ပြုချက်တောင်းရတာမျိုးတွေရှိတယ်အဲ့တော့လုံထုံးလုံးကြီးတွေကကြံ့ကြတဲ့အတွက်ကြောင့်မို့ကျွန်တော်တို့ကမင်းမင်းဆန်းဆန်းသွားပြီးတော့ဒေသဆောင်ရွက်မဲ့အပိုင်းတွေမှာကျွန်တော်တို့နှောင့်နှေးမှုဖြစ်တယ်
မြန်မာနိုင်ငံရဲ့တဘာဝတရံဇာတထုတ်ယူမှုလုပ်ငန်းတွေပွင့်လင်းမြင်သာမှုအခြေအနေကိုအစိုးရရက်ဖက်ဖွဲ့စည်းစီးပွားရေးလုပ်ငန်းရှင်တွေပါဝင်တဲ့ Multi Stakeholder Group သုံးဖွင့်ဆိုင်အဖွဲ့ကနေနော်ဝေးနိုင်ငံမှာခြေစိုက်တဲ့ ENDI အဖွဲ့အစည်းစီကိုအစဉ်ခံစားတင်ပြရမှာဖြစ်ပါတယ်။အဖွဲ့ဝင်လောင်းနိုင်ငံအဖြစ်အစစ်စေးခံပြီးမှသာတင်ပြအဖွဲ့ဝင်အဖြစ်သတ်မှတ်ခံရမှာဖြစ်ပါတယ်။တဘာဝတရံဇာတထုတ်ယူမှုလုပ်ငန်းတွေရဲ့ရေနံနဲ့တဘာဝဓာတ်ငွေ့လုပ်ငန်းဟာအရေးပါတဲ့ခဏမှာပါဝင်နေတာပါ။မြန်မာနိုင်ငံဟာကမ္ဘာမှာတဘာဝဓာတ်ငွေ့ပိုင်ဆိုင်မှုအများဆုံးနိုင်ငံတွေထဲအဆင့်34မှာရှိနေပေမဲ့ရှာဖွေလုပ်ငန်းတွေဆက်လက်လှုပ်ဆောင်နေစေဖြစ်တာကြောင့်အစ်စ်ထက်မှန်ရှာဖွေတွေ့ရှိမှုအခြေအနေတွေလည်းရှိနေတာပါ။ချိန်ထဲမှာပဲတရံဇာတတွေကိုဘယ်လိုထုတ်ယူတယ်ဆိုတာကိုပြည်သူတွေအနေနဲ့ပွင့်လင်းမြင်သာစွာသိရှိဖို့လည်းလိုအပ်နေပါတယ်။အာရှနိုင်ငံတွေထဲမွန်ဂိုလီးယားနဲ့တီမိုလက်စတီနိုင်ငံတို့ဟာတဘာဝတရံဇာတများထုတ်ယူရေးပွင့်လင်းမြင်သာမှုအဖွဲ့ရဲ့တင်းပြနိုင်ငံတွေဖြစ်ပြီးတော့အင်ဒိုနီးရှားနိုင်ငံကတော့အရန်အဖွဲ့ဝင်နိုင်ငံဖြစ်ပါတယ်။ ENDI လို့ခေါ်တဲ့တဘာဝ Twin Threat တရံဇာတများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့ရဲ့28ကြိမ်မြောက်အစည်းအဝေးမှာမြန်မာနိုင်ငံကိုအဖွဲ့ဝင်လောင်းနိုင်ငံအဖြစ်လက်ခံခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။